မေကနကညာရေးဝန်ကြီးရက်စ်တလာဆန်ဟာအီဒီလာဆင်းနေမှာရုရှားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဒီစီးစဉ်ဟာစီးရီးယားအစိုးရကဓာတုလက်နက်တွေနဲ့အရသားတွေကိုပစ်ခတ်တိုက်ခတ်ခဲ့တဲ့အပေါ်လက်တော့ပြန်တဲ့အနေနဲ့အမေရိကန်ကစီးရီးယားလေတပ်အခြေစပ်စခန်းကိုပုံကျဲတိုက်ခတ်ပြီးရပိုင်းအကြာမှာတွားရောက်တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံကဘာရှားရဲ့အစအစိုးရကိုဆက်လက်ထောက်ပံ့ပေးနေတဲ့ကိစ္စကိုပြန်စဉ်းစားဖို့တလဆန်ကပြောကြားသွားမယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။အီတလီက9ရက်ကနေ17ရက်နေ့အထိအီတလီနိုင်ငံမှာကျင်းပမယ် G7 ထက်မှုထိပ်တီးနိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေရဲ့စုဝေးကနေဖုတ်ထုတ်နေမှာရုရှားနိုင်ငံမော်စကိုမြို့ကိုဝန်ကြီးတွေလာဆင်ခီးဆက်ဖို့အစီအစဉ်ထားတာဖြစ်ပါတယ်။အမေရိကန်ကစီးရီးယားလေတပ်အခြေစပ်စခန်းကိုပုံကျဲတိုက်ခတ်ခဲ့ပြီးတဲ့နောက်ဝန်ကြီးတွေလာဆင်ရဲ့ခီးစဉ်ဖျက်ပစ်လိုက်တာရက်ရှိဆိုင်တာတွေပြုလုပ်ခဲ့ခြင်းရှိမရှိ VOA ကမေးတာကိုတော့အမေရိကန်နိုင်ငံရဲ့ဌာနကတစုံတရာတုံ့ပြန်ရေးမရှိပါဘူး။အမေရိကန်ကစီးရီးယားကိုတိုက်ခိုက်လိုက်တဲ့အတွက်အမေရိကန်ရုရှားဆက်ဆံရေးကိုကြီးမားစွာထိခိုက်သွားစေသလိုအဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်လုဆောင်တဲ့တိုက်ခိုက်မှုဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကပြောကြောင်းရုရှားအစိုးရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်